American dollar 25 သက်တန်ဖိုးရှိမဲ့9နှစ်ကြာအထောက်အကူပေးရေးအစီအစဉ်ဖြစ်တဲ့ RSTP ကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အရနေအိမ်ပေါင်း200ကျော်ကိုမြန်မာနိုင်ငံကိုလွှဲပြောင်းပေးရမယ်လို့အိန္ဒိယကအင်ကာနေကပြောပါတယ်။ဒီနေအိမ်ပေါင်း250ကိုလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုဖန်တီးနိုင်ဖို့ရေရှည်ကမ်းမဲ့အဖြေရှာရမှာရှေ့ပြေးအစီအစဉ်အရရခိုင်ပြည်နယ်မြောက်ပိုင်းရှိကျေးရွာ300တို့မှာဆောက်လုပ်ဖြစ်တာနေ250ကိုအခုလိုပေးရမှာဖြစ်ပါတယ်။ဒီစီမံကိန်းကို Hindustan Prefer Limited Anadak Limited တို့က contract you ဆောက်လုပ်ခဲ့တာဖြစ်ပါတယ်။နေ250လုံးကိုဆောက်လုပ်ပြီးစီးပြီးဖြစ်ပြီး2018ဒီဇင်ဘာလကမြန်မာနိုင်ငံကိုရောက်ရှိစဉ်အိန္ဒိယသမ္မတကမြန်မာနိုင်ငံခီးစဉ်အတွင်းပထမအလုံးပေါင်း50ကိုလွှဲပြောင်းပေးရခဲ့ပြီးဖြစ်ပါတယ်။ကြန့်ရှိတဲ့နေအိမ်တွေကိုမြန်မာနိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးခူမာကဒီကနေ့အင်္ဂါနေ့မှာလွှဲပြောင်းပေးဖို့ရှိပါတယ်။ဒီခန္ဓာကိုမြန်မာဝန်ကြီးတွေတက်ရောက်ဖို့လည်းရှိပါတယ်။ဒီနေအိမ်တွေဟာမြေကလင်းတန်းနဲ့စံကလုံးမုန်တိုင်းတိုင်းခံနိုင်တဲ့အပြင်တန်ကြီးမတက်ပဲရေဆူတန်းကိုလည်းခံနိုင်မှာဖြစ်ပါတယ်။2018ခုနှစ်မိုင်လုံးကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်ကိုအိန္ဒိယကလက်မှတ်ထိုးခဲ့ရမှာရခိုင်ပြည်နယ်မှာအိုးအိမ်မဲ့ဖြစ်နေရသူတွေနေအိမ်တွေဆောက်လုပ်ပေးရမှာကူညီဖို့ပါဝင်ခဲ့ပါတယ်။ရခိုင်ပြည်နယ်ကနေရွန်ဂျာဒုက္ခသည်9သိန်းကျော်ဟာ2019 All Gula ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်မှုကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခလုံးခဲ့ကြတာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာအသုံးအနှုန်းကိုလက်မခံပါဘူးခင်ဗျ။